ဒုတိယကမ္ဘာစစ်အတွက်နာဇီဂျာမနီတွေကျူးလွန်ခဲ့တဲ့ဆေးရဆိုးမှုတွေနဲ့လူမျိုးတုံးသတ်ဖြတ်မှုတွေကိုနိုဝင်ဘာခုံရုံးမှာတရားစစ်ဆေးစီရင်ခဲ့မှုတွေထဲမှာပါဝင်ခဲ့တဲ့တရားလူရှေ့နေတွေတဲကနောက်ဆုံးကြံရစ်တဲ့ဘန်ဖရန်ဆာတောက်ချနေကပဲအသက်103နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်ဘွိုင်တန်ဘီချ်မြို့မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။1948ခုနှစ်မှာအသက်28နှစ်သာရှိသေးတဲ့ဘန်ဖရန်ဆာအရှေ့ဥရောပမှာဂျူးလူမျိုးတွေပါဝင်တခြားလူတန်းကျော်ကိုတပ်ဖြတ်မှုမှာတာဝန်ရှိသူနာဇီစစ်ကောင်းဆောင်22ယောက်ကိုရုံးတင်စစ်ဆေးခဲ့မှုအတွင်းတရားလူရှင်းနေအဖွဲ့ကိုဦးဆောင်သူအဖြစ်တာဝန်ယူခဲ့ရပါတယ်။နိုဝင်ဘာခုံရုံးမှာတရားစွဲခံရသူအဲ့ဒီနာဇီစစ်ကောင်းဆောင်22ယောက်စလုံးကတော့ပြစ်ဒဏ်တွေချမှတ်ခံခဲ့ရပါတယ်။ရိုမေးနီးယားနိုင်ငံအလယ်ပိုင်းကထရန်ဆိုနီးယားမြို့မှာ1920ခုနှစ်ကမွေးဖွားခဲ့တဲ့သူဟာအသက်ငယ်ငယ်အရွယ်မှာအော်ယံမိဘတွေနဲ့အတူနယူးယောက်မြို့ကိုရွှေ့ပြောင်းနေထိုင်ခဲ့ပြီးတဲ့နောက်ဟာဗတ်တက္ကသိုလ်ကနေဥပဒေပွဲရခဲ့တာပါ။အဲဒီနောက်မှာတော့သူဟာဒုတိယကမ္ဘာစစ်အတွက်အမေရိကန်စစ်တပ်ထဲကိုဝင်ခဲ့ပြီးတော့ပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေတက်တိုက်ပွဲမှာပါဝင်ခဲ့သူလည်းဖြစ်ပါတယ်။စစ်ပွဲပြီးတဲ့နောက်နယူးယောက်မြို့ကိုပြန်လာပြီးတော့ရှေ့နေအလုပ်လုပ်နေစဉ်နွမ်ဘတ်ခုံရုံးမှာနာဇီတွေကိုစစ်ဆေးတဲ့အမှုတွေမှာတရားလိုရှေ့နေဖြစ်ဆောင်ရွက်ဖို့တာဝန်ပေးခံခဲ့ရပါတယ်။သူဟာအမေရိကန်စစ်သားတွေပေါ်မှာနာဇီတွေကျူးလွန်ခဲ့တဲ့ဆေးရဆိုးမှုတွေမှာစုံစမ်းစစ်ဆေးသူအဖြစ်တာဝန်ယူခဲ့ရတာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုနဲ့ဆက်ဆက်တဲ့ပြစ်မှုတွေနဲ့ကျူးလွန်ခံရသူတွေအတွက်တရားမျှတမှုရရှိအောင်ဦးဆောင်ခဲ့တဲ့ခေါင်းဆောင်တယောက်ကိုဆုံးရှုံးလိုက်ရပြီလို့ဝါရှင်တန်မြို့တော်မှာရှိတဲ့ Holocaust ပြတိုက်ကတော့ဖော်ပြပြောဆိုခဲ့ပါတယ်ခင်ဗျာ။